အီရန်ပြည်တွင်းဒေသလမ်းတစ်ခုကခီးတဲ့ရင်လေယာဉ်စဉ်နိုင်ငံတွင်းဇာဂရုစ်တောင်တန်းမှာပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါလူ65ဦးစလုံးသေဆုံးသွားတယ်လို့နိုင်ငံပိုင် IRN သတင်းဌာနကပြောပါတယ်။အစောပိုင်းသတင်းတွေမှာတော့လေယာဉ်ပေါ်မှာလူ66ဦးပါတယ်လို့ပြောထားတာပါ။လေယာဉ်ဟာတရူရန်မြို့တော်ကနေ960ကီလိုမီတာလောက်လေယာဉ်ခီးစဉ်ဖြင့် Esfahan ပြည်နယ်ယာဇူးမြို့ကိုတနင်္ဂနွေမနေ့ပိုင်းကထွက်သွားတာပါ။လေယာဉ်တက်ကြတဲ့ဒေသကိုရှောက်ပွေကယ်ဆယ်ရေးအဖွဲ့တွေလွတ်လိုက်ပြီးလို့အီရန်လာချမ်းဒီအဖွဲ့ကပြောပေမယ့်အဲ့ဒီဒေသမှာရာသီဥတုစိုးနေတဲ့တရင်တွေထွက်ထားပြီးလေယာဉ်ပြတ်ကျတဲ့နေရာကိုရဟန်းရင်တွေဆင်းလို့မရနိုင်ပါဘူး။ဆယ်စုနှစ်ပေါင်းများစွာနိုင်ငံကတန်ခတ်အရေးယူခံရတဲ့အီရန်နိုင်ငံကခီးတဲ့တင်လေယာဉ်တွေဟာဟောင်းနှွမ်းနေပြီးမကြသေးခင်နှစ်တွေအတွင်းလေယာဉ်ပြတ်ကျတာတွေပိုတိုးလာနေပါတယ်ခင်ဗျာ။